ကချင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စစ်ပွဲတွေကနေတရုတ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့စစ်ပွဲဒုက္ခသည်တွေကိုနိုင်ငံအတွင်းကနေအတင်းပြန်မလွတ်ဖို့အမေရိကန်ကတရုတ်ဆိုရကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်တရုတ်နိုင်ငံအနေနဲ့နိုင်ငံတကာသဘောတူစာချုပ်တင်တဲ့အညီလိုက်နာဆောင်ရွက်ဖို့ကိုလည်းအမေရိကန်ကပြောလိုက်ပါတယ်။ဒီအခြေအနေအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါမယ်။ဟုတ်ကဲ့ပါမြန်မာစိုးရတက်တွေနဲ့ KIA ကချင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာကြောင့်ဒေသခံတွေဟာမိမိတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြပြီးအဲ့ဒီတဲကတချို့ဒုက္ခသည်တွေဟာတရုတ်နိုင်ငံဘက်ကပါထွက်ပြေးခိုလုံနေကြပါတယ်တိုက်ပွဲတွေကြောင့်ဒုက္ခသည်တွေဆက်ပြီးတော့ထွက်ပြေးနေရတဲ့တချိန်ထဲမှာပဲတရုတ်နိုင်ငံကလည်းသူတို့နိုင်ငံဘက်ကိုဒုက္ခသည်တွေထပ်ပြီးဝင်မလာအောင်နေဆက်ကိုပိတ်ထားလိုက်တယ်လို့သတင်းတွေကဆိုပါတယ်ဒါအပြင်တရုတ်နိုင်ငံထဲမှာရောက်ရှိနေတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံထဲကိုအတင်းကျပ်ပြန်ပို့နေပြီးနောက်ထပ်လည်းပြန်ပို့ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်အစိုးရအနေနဲ့ဒီပေါ်မှာအထူးပဲစိုးရိမ်မိတယ်လို့တရုတ်အစိုးရအနေနဲ့ဒီလူတွေကိုအတင်းပြန်မလွတ်ပဲလိုအပ်တဲ့အကူအညီတွေပေးသွားဖို့တိုက်တွန်းလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနယာယီပြောရေးဆိုခွင့်ရှိသူမစ္စတာဗန်ထရယ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ
် We indeed remain concerned about the welfare of vulnerable Kachin on the China-Burma border.We have urged China to implement a temporary protection program.
ဒီမှာနေဆက်မှာဒုက္ခရောက်နေကြတဲ့ကချင်ပြည်သူတွေရဲ့လူမှုဖူလုံရေးနဲ့ပတ်သက်ပြီးကျွန်တော်တို့အမှန်တကယ်ပဲစိုးရိမ်မိပါတယ်။ဒီပြည်ပခါတွေကနေထွက်ပြေးတိမ်းရှောင်ပြီးခိုလုံမှုရောက်လာကြတဲ့သူတွေကိုယာယီကာကွယ်ပေးမယ့်အစီအစဉ်တွေလှုပ်ဆောင်ပေးဖို့တရုတ်စိုးရအောင်ကျွန်တော်တို့တိုက်တွန်းထားပါတယ်။အဲ့လိုဆိုရင်သူတို့ရဲ့နေရက်တွေကိုပြန်ဖို့တင့်တော်မဲ့အခြေအနေတွေမရောက်မချင်းအတင်းကျပ်ပြန်မဖို့နိုင်အောင်အကာအကွယ်ပေးထားနိုင်မှာဖြစ်ပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ရဲ့ဂုံတိတ်ခါနဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူတို့ပြောင်းရင်နဲ့ချိန်ကြမှပြောင်းသင့်တယ်လို့အမေရိကန်အစိုးရအနေနဲ့ယုံကြည်ပါတယ်။ဒါကြောင့်1952ခုနှစ်ဒုက္ခသည်များအခြေအနေဆိုင်ရာသဘောတူစာချုပ်နဲ့1968ခုနှစ်သဘောတူစာချုပ်တွေမှာပါဝင်လက်မှတ်ရေးထိုးထားတဲ့နိုင်ငံတကာနိုင်ငံတစ်ခုအနေနဲ့နိုင်ငံတကာထမ်းဆောင်ရမယ့်တာဝန်တွေကိုတရုတ်နိုင်ငံအနေနဲ့လိုက်နာဖို့ကျွန်တော်တို့ဆင်ဆက်မပြတ်တိုက်တွန်းနေတာဖြစ်ပါတယ်။
ဒါပြင်တရုတ်ဆိုရကိုလည်းအဲ့ဒီဒေသမှာရှိတဲ့ဒုက္ခသည်တွေကိုကုလသမဂ္ဂကအကူအညီတွေပေးနိုင်ဖို့အတွက်နေဆက်ကိုဖွင့်ပေးထားဖို့တိုက်တွန်းထားသလိုမြန်မာဆိုရကိုလည်းစစ်ပေးဒုက္ခသည်တွေကိုနိုင်ငံတကာအကူအညီပေးနိုင်အောင်တိုက်တွန်းထားတယ်လို့အမေရိကန်ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတိုက်တွန်းခဲ့ပါတယ်။ဒါပြင်အခုလိုမျိုးကချင်ဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအမြန်ဆုံးအဆုံးသတ်ဖို့အတွက်မြန်မာဆိုရကိုရောတရုတ်ဆိုရကိုပါတိုက်တွန်းဆွေးနွေးထားတာတွေရှိတယ်လို့အမေရိကန်ဘက်ကပြောပါတယ်။အမေလဲတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေသေးဖြစ်ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဆိုရင်လည်းကချင်ပြည်နယ်ဖားကန်ဒေသမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးမြန်မာစိုးရဘက်ကလက်နက်ကြီးတွေအပြင်လေကြောင်းကနေပါတိုက်ခိုက်တာတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မြန်မာစိုးရတဲ့လက်ထက်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်သက်ဆွေးနွေးမှုတွေလုပ်ပြီးငြိမ်းချမ်းရေးပေါ်ဆောင်တာတွေလုပ်နေပေမဲ့လည်းကချင်ပြည်နယ်ဘက်မှာတော့ငြိမ်းချမ်းရေးဆွေးနွေးမှုတွေမအောင်မြင်သေးပဲဖြစ်နေပါတယ်ခင်ဗျာ